AWR မျော်လင့်ခြင်းတန်ရေးစီစဉ်မှာဒေါက်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါရရှင်ဒေါက်တာရှင်များရှင်ခရစ်နှစ်2022ခုနှစ်မတ်လ15ရက်မြန်မာတက္ကီ1383ခုနှစ်တပေါင်းလာဇန်14ရက်အင်္ဂါနေ့မျော်လင့်ခြင်းတန်မြန်မာစီစဉ်များကိုစတင်တန်လွှင့်နေပါရရှင်
တော်တာရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာကီလိုဟတ်0653ညညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်0163ညမှနေ့စဉ်အတန်လှွင့်နေနေပါတယ်ခင်ဗျာ
ဒီကနေ့အင်္ဂါနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးဘူးတုဒ္ဒအစီအစဉ်ကလေးများအတွက်မှတ်သားဖွယ်ရာပုံမြင့်အစီအစဉ်တို့ဖြစ်ပါတယ်ရှင
်ဝိနည်းများစွာလင်းလေးရာဝဲလေလိုင်းနံကအတမား
တော်တော်ရှင်များရှင်တရားဒေသနာတော်ကိုဆရာဦးတင်မောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။나တော်တာစီရင်ခွန်အာယူကြပါစို
့။တော်မိတ်တို့များယနေ့နေ့တဲ့အတွက်အားလုံးပွမ်းမြောက်ပျော်ရွှင်ခြင်းခံစားရပါစေ။ဘုရောဖျားရဲ့ပို့ဆောင်ကောင်းကြီးပေးမှုကိုနေ့တိုင်းမိတ်ဆွေတို့ခံစားရတယ်။ဘုရားရှင်ရဲ့ကောင်းမြတ်ခြင်းကိုနေ့တိုင်းမိတ်ဆွေတို့မြည်ဆန်းရတယ်။ရာသခင်ပေးတဲ့ကျမ်းမာပျော်ရွှင်ခြင်းတွေနေတိုင်းကျွန်တော်တို့အသက်ရှင်ခွင့်ရတယ်။အဲ့ဒီအရာတွေဟာဘုရားသခင်ရဲ့ကောင်းမြတ်တဲ့မင်္ဂလာများဖြစ်ပါတယ်။ယနေ့ဆက်လက်ပြီးတော့မိတ်ဆွေတို့နာတော်တာဆင်ရမှန်ကတော့မြည်တိနေဖြင့်ကဲတင်ခြင်းရနိုင်မလဲဆိုတဲ့ကောင်းစဉ်နဲ့နာတော်တာဆက်ပြီးတော့ဆင်ကြပါစို့။ကျွန်တော်တို့ကဲတင်ခြင်းရဖို့ကလမ်းရမယ့်ခြေလမ်း၄ဆင့်ရှိပါတယ်။အဲ့ဒီ၄ဆင့်ကိုကျွန်တော်ကျယ်ဖွင့်ပြီးတော့ပြောပြသွားမှာဖြစ်ပါတယ်။အဲ့ဒီခြေလမ်း၄ဆင့်ကတော့ပထမမှာဆိုလို့ရှိရင်တော့အတိတ်သောအတ္တတာစတင်ဖို့ရန်ဖြစ်တယ်ဒုတိယအချက်ကတော့နှိမ့်ချခြင်းအတ္တနဲ့သွာလာဖို့ရန်ဖြစ်တယ်တတိယအချက်ကတော့ကိုယ့်ကိုယ်ကိုမကယ်တင်နိုင်ချောင်းဝန်ခံဖို့ရန်ဖြစ်တယ်စတုထအချက်ကတော့အတ္တကိုပြောင်းလဲဖို့ရန်ဖြစ်တယ်တမန်ကျမ်းသာကဘုရားသခင်အကြောင်းကိုအမှန်ကန်ဆုံးဖော်ပြထားပါတယ်ဘုရားသခင်ကချစ်ခြင်းမေတ္တာဖြစ်တော်မူတယ်လဝါကားတိုင်းပေါ်မှာဘုရားရဲ့မေတ္တာတော်ကိုအကောင်းဆုံးမြင်နိုင်ပါတယ်မိတ်ဆွေတို့သခင်ယေရှုတကပါလောကကြီးကိုဖန်ဆင်းသောအရှင်ဖြစ်ကြောင်းကော်လောသဲခန်းကြီးတဲ့ငွေ16မှာဆိုလို့ရှိရင်သားတော်သည်ကောင်းကင်ပေါ်မြေကြီးပေါ်မှာရှိသောယူပယာအယူပယာယာဇပလင်ဖြစ်စေအစိုးရချင်းတကိုးဖြစ်စေအထွတ်အမြတ်ဖြစ်စေအာနာဆက်ဖြစ်စေခတ်သိမ်းသောယာတို့ကိုဖန်ဆင်းတော်မူ၏အပြစ်သားများကိုချစ်သောကြောင့်အပျိုကညာမာရိကနေမှာမွေးဖွားခဲ့တယ်။မြေကြီးပေါ်မှာ33နှစ်ခွဲနေပြီးတော့လူတွေကိုကူညီခဲ့တယ်။ဘုရားသခင်သည်ကျွန်တော်တို့ပေါ်မှာဘလောက်ထိချစ်ခဲ့တယ်လဲ။အဲကြောင့်တမန်ကျမ်းသာကဘလို့ဖော်ပြထားလဲဆိုတော့ဘုရားသခင်သည်တန်ရှင်းသောဝိညာဉ်တော်နဲ့၎င်းတကောတော်နဲ့၎င်းနာသရက်မျိုးသားယေရှုကိုဗိသိက်ပေးတော်မူသဖြင့်ထိုသူသည်ဘုရားသခင်၏အခွင့်တော်နှင့်ကျေးဇူးပြုလျက်မာနညင်ဆဲသောသူအပေါင်းတို့အားချမ်းသာကိုပေးလျက်လဲ့လေတော်မူ၏တမန်တော်ဝိထုခန်းကြီး30အငယ်38မှာဖော်ပြထားပါတယ်စာတန်နှင့်သိုးသောသူများရဲ့စုံစမ်းသွေးဆောင်ခြင်းကိုခံခဲ့ရတယ် နောက်ဆုံးတော့လက်ဝါးကားတိုင်းမှာအသေးသက်ခံတော်မူတယ်။သခင်ယေရှုရဲ့စစ်မှန်သောမေတ္တာတော်ကိုကျွန်တော်တို့လက်ခံကြပါတော့။သခင်ယေရှုကကျွန်တော်တို့ကိုလည်းလက်ရှိအခြေအနေအတိုင်းလက်ခံတော်မူတယ်။ရှင်ယောဟန်ခန်းရှိအငယ်၁ကနေ၁၂ကိုကြည့်မယ်ဆိုရင်ဖြစ်ရမှန်ပုံမှန်လေးတစ်ခုကိုတွေ့ရပါတယ်။တနေ့သောနန္ဒခင်စောစောချိန်မှာသခင်ယေရှုကဗိမာန်တော်မှာလို့ရှိရင်တွင်သင်နေတယ်။ရုတ်တရက်ကျိန်းမောင်းနေသောအတန်များနဲ့ပရိသတ်အလယ်မှာထွက်ပေါ်လာခဲ့တယ်။စိတ်ငြိမ်သက်နေတဲ့အခြေအနေကနေပါအနောက်ရှက်ဖြစ်ခဲ့ပါတယ်။ဗိမာန်တော်တို့မိန်းမတယောက်ကိုဆွဲခေါ်လာကြတယ်။သူမကိုသခင်ယေရှုထံသို့သွင်းပြီးတော့ဆရာကြီးယောက်ျားနှင့်ပြမသောဤမိန်းမကိုကျွန်တို့ဖမ်းလာတယ်။မောရှေကကြောက်ခဲနှင့်ပြည့်ရမယ်လို့ပြောတယ်။ဆရာကြီးကဘာပြောမလဲလို့ဆိုကြတယ်။ဒီမိန်းကောင်ကအလွန်ရေးကြီးပါတယ်။ဖယားသခင်ကအပြစ်ရှိသူအပြစ်သားများကိုမြည်တို့သဘောထားပါတယ်။သခင်ယေရှုအပြစ်မပေးပါဘူး။တမန်တလင်းပေါ်ရှိဖုံမုံပေါ်မှာစာရေးလိုက်တယ်။နောက်ဆုံးမှာအပြစ်မရှိသောသူဟာဤမိန်းမကိုကြောက်ခဲဖြင့်ပေါက်စေဟုပြောပါတယ်။ပါဝင်ခြင်းရှိလူတို့ရဲ့အပြစ်များကိုသခင်ယေရှုရေးထားတာကိုတွေ့ရတဲ့သူတိုင်းကထွက်သွားကြပါတယ်။ထိုအခါသခင်ယေရှုကအချင်းမိန်းမငါသည်လည်းသင်ကိုအပြစ်မတင်။သွားလောနောက်တခါအပြစ်မလုပ်တော့နဲ့လို့မှားလိုက်ပါတယ်။ပြောစရာပါပဲ။သခင်ယေရှုကအဲ့ဒီမိန်းမကိုသူမရဲ့အခြေအနေတိုင်းလက်ခံခဲ့ပါတယ်။အပြစ်ကိုလွတ်ပြီးတော့အသက်တော်အသက်တာနဲ့စဖို့ရန်အတွက်အားပေးတိုက်တွန်းခဲ့ပါတယ်။သူမကိုသခင်ယေရှုချစ်ကြောင်းသူမသိခဲ့တယ်။ကယ်တင်ခြင်းအတွက်ပထမခြေလှမ်းလှမ်းကြပါစို့။မိတ်ဆွေတို့ရဲ့အခြေအနေတိုင်းဖခင်ချစ်တော်မူကြောင်းဖခင်လက်ခံတော်မူကြောင်းကျွန်တော်တို့သိရှိပြီ။အဲကြောင့်ကယ်တင်ခြင်းကကျွန်တော်တို့ပေါ်မှာဖယားသခင်ကခြေနေတဲ့အခြေခါပေါ်မှာလက်ခံနိုင်တယ်ဆိုတာကိုကျွန်တော်တို့သိထားဖို့ဖြစ်ပါတယ်။ကယ်တင်ခြင်းကမိတ်ဆွေတို့ကျွန်တော်တို့အတွက်အေကံမုတ်ချတည်ချသွားပါပြီ။စိတ်ချယုံကြည်စွာနဲ့ဖယားထံအရောက်လှမ်းကြပါစို့။အိုးဖဖယားကိုတော်သည်ကျွန်တော်မျိုးတို့ကိုကယ်တင်တော်အရှင်ဖြစ်ပါ၏။မြည်သည့်နေ့ဖြင့်ကယ်တင်ခြင်းရနိုင်မလဲဆိုတာကိုကျွန်တော်တို့ကိုလည်းလမ်းညွန်ခဲ့ပါ၏။ကျွန်တော်တို့ရဲ့အပြစ်သားများဖြစ်တဲ့အတွက်ကြောင့်အပြစ်သားတွေရဲ့အခြေအနေတိုင်းလက်ခံ၍သာသမီတို့ကိုကွယ်ကာဆောက်ရှောက်တော်အရှင်ဖြစ်ပါ၏။ဒီလိုကြောင့်သာသမီတို့သည်ပရောဖက်တော်၌အမြဲတမ်းပြုပြင်ပြောင်းလဲယူ၍မိမိရဲ့ဘဝတက်တာမှာကိုရောပေးတဲ့အသက်တာကိုရရှိပြီးတော့မိမိဘဝတက်တာကိုပြောင်းလဲယူ၍ကိုရောရဲ့နိုင်ငံတော်မှာဝင်ဆန့်တော်သူများဖြစ်စေဖို့ရန်အတွက်မာသာတော်မိကြောင်းတပည့်တော်သားတော်သခင်ခရစ်တော်ရဲ့နာမတော်ကိုမိပြုစတော်ပါတယ်ဖခင်။အာမင်
သခင်ဖန်ဆင်းတော်မူသည့်အရာတွေဟာအင်မတန်မှကောင်းမြတ်လာပါတယ်။ဒါပေမဲ့လူတွေကြောင့်ကမ္ဘာပတ်ဝန်းကျင်ဟာပြောင်းလဲမှုတွေဖြစ်ပေါ်ခဲ့ပါတယ်။ဒီလိုပြောင်းလဲမှုတွေကိုသိရှိပြီးပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းတွေမှာဘယ်လိုပါဝင်ကူညီဆောင်ရွက်နိုင်မလဲဆိုတာစဉ်းစားကြစို့နော်။
မျောလင့်ချင်းတဲ့မြမစီစဉ်ကိုနာတော်တာဆင်နေကြတဲ့တော်တာရှင်များအားလုံးမင်္ဂလာပါရှင်တော်တာရှင်များရှင်ဒီနေ့ပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာဘုဒ္ဓတာအနေနဲ့မြမပြည်နည်းရေအကြောင်းကိုဘုဒ္ဓတာဖြင့်တင်ပြပေးမှာဖြစ်ပါတယ်ရှင်တော်တာရှင်များရှင်အထက်မိုးနဲ့ရေရှားဒေသတွေမှာရေရှားတယ်ဆိုတာရှိခဲ့ပါတယ်ဒါပေမဲ့ဒီနေ့ဒီချိန်ခါမှာစိုက်ပျိုးသီးနှံတဲ့စားတောက်ကုန်တွေအထူးခထွက်တဲ့မြဝချုံးမော်ဒေသဟာရာသီဥတုပြောင်းလဲမှုကြောင့်ဖြစ်ပေါ်လာမဲ့ပင်လေရင်မြင့်တဲ့ချင်းမုန်တိုင်းတွေခဏခဏကျရောက်တာတွေတောက်သုံးရင်အရေးအသွေးတွေကျချင်းယိုယွင်းလာတာတွေကြောင့်ထုတ်ကုန်ပစ္စည်းတွေအရေးအသွေးရော့ကျလာတာတွေကြုံတွေ့ကြရတယ်။ယခုနှစ်2020-2021မှာမိုးရွာသွန်းမှုပိုမှုနည်းလာမယ်မိုးနောက်ကျမယ်မိုးခေါင်နိုင်မယ်ဆိုပြီးခန့်မှန်းထားပါတယ်။စိုက်ပျိုးရေးရရှိမှုနည်းမယ်စိုက်ပျိုးရေးအတွက်ရေအခက်ခဲရှိမယ်ဒါကြောင့်ရာသီဥတုပြောင်းလဲမှုကိုအခြေခံပြီးစိုက်ပျိုးရေးကိုဆောင်ရွက်ဖို့တိုက်တွန်းရေးသားထားတာတွေ့ရတယ်။ရေဟာစိုက်ပျိုးခြင်းမျက်စိလွှာတွေကောင်းမွန်စေရေးအဓိကဖြစ်တယ်။စိုက်ပျိုးပင်တွင်ရှင်သန်မှုကိုအားပေးတယ်ဒါကြောင့်အခုလိုရာသီဥတုပြောင်းလဲလာတဲ့ကာလတစ်လျှောက်ရေကိုထိမ့်ထိမ့်သိမ့်သိမ့်သုံးဆွဲရေးဟာအရေးကြီးတယ်တောက်သုံးရေခန္ဓာမှာလည်းမိုးရေဆယ်မြောင်းကန်ချောင်းနဲ့ရေတွင်းဆက်ရေတွင်းတွေကရေကိုနီးမျိုးစုံနဲ့ရယူသုံးဆွဲတဲ့အခါအခုလိုရာသီဥတုပြောင်းလဲမှုကြောင့်အပြည့်အဝရေမရကြတော့ဘူးမိုးခေါင်ရင်မိုးရေလောင်ပြီးမိုးရေအသုံးပြုမှုလည်းအဆင်မပြေရေတွင်းတွေဆက်ရေတွင်းတွေလည်းရေထွက်နေရေခန့်ရေရွေသွေးတွေလည်းကျဆင်းခဲ့ရတယ်။ကံရီတွင်းရင်မရတဲ့ကြီးရွာတွေကတဲချောင်းနဲ့ဆင်းလက်ရက်တွင်တူးပြီးရေရယူနေကြရတယ်။ယခုနှစ်အတွင်းပူဆိုးလာတဲ့ပြောင်းလဲလာတဲ့ရာသီဥတုထံကိုပို့ခံကြရတယ်။တမရိုးကြရေရှာဖွေရယူ30နီးတွေဟာခက်ခဲလာတယ်။တူးရိုးတူးစီရေတွင်လည်းရေထွက်ကျဆင်းလာတယ်။မိုးရွာသွန်းမှုမမှန်မိုးခေါင်တဲ့အတွက်မြေအောက်ရေပြန်လည်ဖြစ်တင်းမှုလျော့နေလာတယ်။မြန်မာနိုင်ငံမှာချောင်းသေးအောက်ထဲမှာရေရှိတယ်။အဲ့ဒီရေကိုအချိုးရှိရှိအသုံးပြုထုတ်ယူနိုင်ပါတယ်။အပူပိုင်းဒေသမြမပြည်အလဲပိုင်းမှာတဲချောင်းပေါင်းရာကြီးရှိတယ်။မကွေးတိုင်းမှာပိုများတယ်။တဲချောင်းထဲကလက်နဲ့ရဲလို့ထွက်လာတဲ့ရေဟာလူတစုတစ်နှစ်သာခတ်ယူရတယ်။လက်တန်းရှိအုံမုတ်ခွက်နဲ့ခတ်ယူရတယ်။ခတ်လိုက်ပြိုလိုက်နဲ့တနေကုန်စောင့်ရတယ်။အဲ့ဒီတဲချောင်းတွေမှာလက်နဲ့ရဲပြီးရေရယူနေမဲ့အစားစက်နဲ့တူးပြီးရေရယူရင်ပိုကောင်းပါတယ်။ဤပညာတွေရှိပါတယ်။တိုးတက်တဲ့နိုင်ငံတွေမှာအသုံးပြုကြပါတယ်။ဒါဆိုရင်မြန်မာပြည်အလဲပိုင်းအပူပိုင်းစုံဒေသမှာရှိတဲ့ကြီးရွာတွေအတွက်တောင်လဲလာမဲ့ကာလအတွင်းခန်းချောက်မှုနေတဲ့ရေပင်ရေရင်တစ်ခုဖြစ်ပါလိမ့်မယ်။သောတာရှင်များရှင်ရာသီဥတုပြောင်းလဲမှုကြောင့်မိုးခေါင်မှုတွေရေရှားပါမှုတွေနဲ့တွေ့ကြုံခန်းစားနေကြရတဲ့လူတွေတဲချောင်းတွင်တဲ့ဆင်းပြီးလက်ရည်တွင်းလေးတွေတူးပြီးရေခက်ယူနေရတဲ့သူတွေတနေ့ကုန်အောင်ရေဆောက်ခတ်နေရတဲ့ပြည်သူတွေအကြောင်းကိုသိရှိရခြင်းဖြင့်တောတာရှင်များအနေနဲ့မိမိတို့နေထိုင်ရာမြို့ရက်ခွေရက်ရွာတွေမှာရေရှားပါမှုဖြစ်ခြင်းမှဖြစ်ပါမယ်။ဒီလိုမိမိတို့နေရာမှာရေလွယ်လွယ်ကူကူရတဲ့ဖော်ဖော်တီတီရေရှိနေမယ်ဆိုရင်မိုးကောင်ဒေသမြန်မာပြည်အလဲပိုင်းမှာရှိတဲ့ရေရှားပါမှုဒဏ်ခံနေရတဲ့မိတ်ဆွေတွေကိုတတိယပြီးမိမိတို့လည်းရေကိုထိမ့်ထိမ့်တိမ့်တိမ့်စီကံစနစ်တကျအကျိုးရှိအောင်သုံးဆွဲဖို့အရေးကြီးပါတယ်။ချွေတာသုံးဆွဲဖို့လည်းလိုအပ်ပါတယ်ဆိုတဲ့အကြောင်းမေတ္တာဖြင့်အသိပေးအပ်ပါတယ်ရှင်။တောတာရှင်များရှင်မြန်မာပြည်နှင့်ရေအကြောင်းတတိယပိုင်းကို2020ခုနှစ်နိုဝင်ဘာဒီဇင်ဘာလထုတ်အောင်ပင်လဲလူမှုဝန်ကျင်မဂ္ဂဇင်းအတွဲ73အမှတ်88မှာဆရာကြီးဦးမောင်ကြီးရေဦးမြင့်သိန်းရေးသားတယ်။ရေရာသီမြမပြည်ဆိုတဲ့ဆောင်းပါးမှမြမပြည်နည်းရေဆိုပြီးတတိယပိုင်းအနေနဲ့တင်ဆက်ပေးခြင်းဖြစ်ပါတယ်ရှင်။နာတော်တာဆင်နေကြတဲ့တော်တာရှင်များအားလုံးနေ့စဉ်သုံးဆွဲနေတဲ့ရေကိုတန်မိုးထားနိုင်ကြပါစေရှင်။
ောင်လေးညီမလေးတို့ရေရင်သွေးလိမ်မှာနားဆင်စရာပုံမြင်လက်ဆောင်ကဏ္ဍမှာကလေးတို့တွေနားဆင်နိုင်မှုရဲ့အတွက်ကုညီတတ်တဲ့မဲတစုပ်ဆိုတဲ့ပုံမြင်လေးကိုမမခင်ကပြောပြပေးသွားမှာဖြစ်ပါတယ်ကွယ်။ောင်လေးညီမလေးတို့ရေဒီခါကရွာတွေ့ရမှာမဲတစုပ်ဆိုတဲ့ငှက်မလေးတကောင်ရှိတဲ့ကွယ်။ငှက်မလေးဟာအမွေးအရောင်မလှပသလိုသူ့ရဲ့အတောင်လေးကလည်းကြဲကြဲလေးဆိုတော့ရုပ်ဆိုးနေတာပေါ့။ဒါပေမဲ့ငှက်မလေးဟာသဘောကောင်းတော့တရွာလုံးကသူ့ကိုချစ်ခင်ကြသလိုသူ့အကူအညီလိုတဲ့အခါကူညီမဆကြပါတယ်ကွယ်။ဒီလိုနဲ့တနေ့မှာမဲတစုပ်ဟာအစာရှာရာကအပြင်မိုးမီလိုအေးမိချောင်းဆိုးနေပါတော့တယ်ကွယ
်။ချောင်းကလည်းဆိုးလိုက်တာ။နာရီရီကလည်းကြက်လို့အမလေးငါချောင်းဆိုးလိုက်တိုင်းငါကိုယ်ပေါ်ကအမွေးတွေကျကျနေပါလား။ဒုက္ခပါပဲ
။မောင်လေးညီမလေးတို့ရေမဲတစုပ်လေးဟာချောင်းဆိုးလိုက်တိုင်းသူ့ကိုယ်ပေါ်ကအမွေးတွေကျကျနေတဲ့အတွက်နောက်ဆုံးမှာအတောင်တွေကသူ့ရဲ့ကိုယ်ပေါ်မှာနည်းနည်းပဲရှိပါတော့တယ်ကွယ်။ဒါကြောင့်မို့မဲတစုပ်လေးလည်းသူ့ရဲ့ကိုယ်ပေါ်မှာအမွေးတွေမရှိတော့တဲ့အတွက်အိမ်ရင်ကိုမထွက်ရတော့ပဲအိမ်ထဲမှာပဲပုန်းနေပါတော့တယ်ကွယ်ဒါကူတိသွားတဲ့ငှက်တွေက
ကဲမဲတစုပ်လေးကိုငါတို့ဘယ်လိုကူညီပေးနိုင်မလဲ
အေးကွာမဲတစုပ်ကငါတို့တွေကူညီလိုအပ်ရင်အမဲကူညီပေးတာသူကဘယ်လိုပြန်ပြီးကူညီရမလဲဆိုတာစဉ်းစားကြပါဦးကဲဒါလိုရင်ကျုပ်ပေးတဲ့အကြံတိုင်းသူကကူညီပေးကြမလား
ဘယ်လိုကြံလဲရှင်ပြောပြပါဦး
ဒီလိုပြကျုပ်တို့ကိုဘောကအမွေးလေးတစ်ချောင်းစီသူ့ကိုတက်စီမိကြရအောင်ဟာအဲ့ဒီအကြံကောင်းတယ်ဗျကျုပ်လည်းတဘောထူတယ်ဗျ
ကဲဒါဆိုရင်ကျမတို့တောင်တွေချောင်းစီနှုတ်ပြီးသူ့ကိုဘောမှာတက်ပေးကြရအောင
်မောင်လေးညီမလေးတို့ရေဒီအခါမှာတော့ငှက်တွေအပြင်ဓာတ်တွေကလည်းသူတို့ရဲ့လှပတဲ့အတောင်လေးတွေပေးကြတာပေါ့ကွယ်အဲ့ဒီနောက်မှာတော့လှပတဲ့ရောင်စုံအတောင်တွေကိုစုပြီးဝူယုံလှလှလေးတစ်ခုချုပ်ပေးလိုက်ကြပါတယ်ကွယ်ဝူယုံချုပ်ပေးပြီးသွားတဲ့အခါမှာတော့မဲတစုပ်လေးဟာလှပတဲ့ဝူယုံလေးကိုသူ့ကိုယ်ပေါ်မှာလွှမ်းခြုံလိုက်ပါတော့တယ်ကွယ်ပြီးတဲ့နောက်မှာတော့မှန်ရှိမှရက်ပြီးမှန်ထဲမှာပေါ်နေတဲ့သူ့ရုပ်ပုံကိုကြည့်ပြီးပြောလိုက်တာကတော
့အိုးတိတ်လှတဲ့ငါပါလားငှက်တွေထဲမှာငါလှဆုံးမှလားအပြင်ထွက်ပြီးရှောက်လေအောင်မပဲ
မောင်လေးညီမလေးတို့ရေမဲတစုပ်လေးဟာအဲ့ဒီလိုပြောပြီးအိမ်ပြင်ကိုထွက်လာခဲ့ပါတော့တယ်ကွယ်အဲ့ဒါကြောင့်သူ့ကိုတွေ့တဲ့တခြားငှက်တွေက
မဲတစုပ်လေးလှလိုက်တာ
ဟုတ်ပါရဲ့မေတ္တဆုပ်လေးကလှလိုက်တာငါတို့အထဲမှာမေတ္တဆုပ်လေးကအလှဆုံးပဲ
မောင်လေးညီမလေးတို့ရေအဲ့ဒီချိန်ကစပြီးမေတ္တဆုပ်လေးဟာသူ့ကိုယ်သူဘဝင်မြင့်လာပါတော့တယ်ကွယ်တခြားသူတွေနဲ့လည်းအပေါင်းအသင်းမလုပ်သလိုကုညီမဆမှုတွေကိုလည်းမပြုလုပ်တော့ပါဘူးကွယ်ဒါကြောင့်မို့တခြားငယ်တွေက
မေတ္တဆုပ်လေးငါတို့ကိုလာပြီးတော့မကူညီတော့ဘူးလား
ဒီလိုကူညီရင်ငါရဲ့အလှတွေပြတ်သွားအောင်ပဲအဲ့ဒါကြောင့်မကူညီတာ
မောင်လေးညီမလေးတို့ရေမဲတစုပ်လေးဟာသူ့ဘဝကိုမေ့သွားပြီးဘဝင်မြင့်နေပါတော့တယ်ကွယ်ကလေးတို့ရေဒီလိုနဲ့မကြခင်အချိန်မှာမဲတစုပ်လေးအေးအေးမိပြီးနေမကောင်းဖြစ်ပြန်ပါတယ်ကွယ်ဒီအခါသူ့ကိုယ်ပေါ်မှာခြုံထားတဲ့အမွှေးတွေကကျွတ်ထွက်ပြန်တဲ့အဲ့ဒါကြောင့်မို့သူ့အနေနဲ့အိမ်ပြင်ကိုထွက်ပြီးအစာမရှာရဲဘူးဖြစ်နေတာပေါ့ကွယ်နောက်ပြီးအစာမစားရတော့အလုံးမှပိုက်စားလာတဲ့အတွက်မရှင်းနိုင်တော့ပဲအိမ်ပြင်ထွက်ပြီးအစာရှာထွက်ရတာပေါ့ကွယ်သူရဲ့စိတ်ထဲကလည်းတခြားသူတွေအပေါ်မောက်မာစွာနဲ့ပြောဆိုဆက်ဆံမိခဲ့တာတွေကိုနောင်တရနေတာပေါ့ကွယ်သူကလည်းဘလို့ပြန်ပြီးတော့တုတ်ပြန်မလဲဆိုတာစိုးရိမ်နေတာပေါ့မောင်လေးညီမလေးတို့ရေဒီလိုနဲ့မဲတစုပ်လေးဟာစိုးရိမ်စိတ်တွေနဲ့အိမ်အပြင်ကိုထွက်လာတဲ့အခါမှာတော့သူ့ကိုတွေ့တဲ့ညီမလေးက
ဟဲ့မဲတစုပ်လေးအဖေကအိမ်ထဲမှာပုန်းနေရတာလေငါနေမကောင်းဖြစ်နေလို့ပါချောင်းတွေကလည်းစိုးနေတယ်အဲ့ဒါကြောင့်ငါကိုနေလို့ပေးတဲ့အတောင်တွေကပြန်ကျွတ်ထွက်တယ်လေငါကိုပေါ်မှာမွေးတွေမရှိလို့ရှက်နေတာနဲ့အိမ်ထဲမှာပုန်းနေတာပါ
ဘာဖြစ်လို့ပုန်းနေတာလဲမဲတစုပ်ရဲ့ငါတို့နှစ်ခွလာကြည့်မှာပေါ့
ငါကနေလို့အပေါ်ရင်းရင်းဆိုင်ဆိုင်ပြောမိထားတော့ငါကိုကရှက်နေမိတာပါအခုငါအစာမစားရတာကြာလာပြီဖိုက်စာလိုက်တာ
ဟာဒါဆိုရင်နင်းကငါတို့ရှာထားတဲ့အစာတွေကျွေးပါမယ်ကဲလားငါအိမ်မှာလိုက်ခဲ့နင်းကိုစားကြရတယ်တွေ့မယ
်မောင်လေးညီမလေးတို့ရေမဲတစုပ်လေးကိုသူ့ရဲ့တငယ်ချင်းတွေကသူတို့အိမ်ခေါ်သွားပြီးအစာတွေကျွေးမွေးပါတယ်ကွယ်မဲတစုပ်လေးဟာသူ့တငယ်ချင်းတွေအပေါ်ရိုင်းကြစွာပြောဆိုမိခဲ့ပြီးမယ်သူ့ရဲ့တငယ်ချင်းတွေကသူ့ကိုစိတ်မဆိုးပဲစင်နာစွာနဲ့ပြုမှုဆက်ဆံတာကိုတွေ့ရတော့နောင်နာတွေရနေမိပါတော့တယ်ကွယ်ဒါကြောင့်မဲတစုပ်လေးနဲ့သူ့တငယ်ချင်းတွေကိုပြန်ပြောလိုက်တာကတော့
ငယ်ချင်းတို့ရဲ့ငါနောင်တရပါပြီ။ငါဟာဘဝကိုမေ့ပြီ။အလှမနာတွေတက်ခဲ့တယ်။ဒါပေမဲ့ငယ်ချင်းတို့ကငါ့ကိုအပြစ်မယူခဲ့ဘူး။ငါ့ကိုခွင့်လို့ကြပါ
။ခွင့်လို့ပါတယ်မတဆိုးရဲ့။နေနဲ့ငါတို့အားလုံးချစ်ချစ်ကိကိနေကြမယ်နော်
။အေးပါ။ငါလည်းနေလို့နဲ့တသက်လုံးချစ်ချစ်ကိကိနေပါမယ်။
မော်လီညီမလေးတို့ရေအဲ့ဒီနေ့ကစပြီးမဲတဆုပ်လေးဟာလောင်တကြီးစွာရပ်သွားတော့တဲ့ကွယ်သူ့ရဲ့ငယ်ချင်းတွေကလည်းသူ့ကိုအတောင်တွေထက်ပေးတဲ့အတွက်သူ့ရဲ့ကိုယ်ပေါ်မှာအမွှေးတွေထက်ရှိသွားတယ်ကွယ်နောက်ဆုံးမှာတော့မဲတဆုပ်လေးလည်းပြန်လည်နေကောင်းသွားပါတော့တယ်ကွယ်အဲ့ဒီနောက်မှာတော့မဲတဆုပ်လေးလည်းအရင်ကလိုတခြားသူတွေအပေါ်အကူအညီမဆပြီးပျော်ရွှင်တဲ့ဘဝအသက်တာနဲ့နေထိုင်သွားတော့တဲ့ကွယ်ကလေးတို့အနေနဲ့မိမိတို့ရဲ့အလှအောင်မြင်မှုတွေအပေါ်မှာဘယ်တော့မှမာနထောင်လွှမ်းမှုမရှိရဘူးနော်။တငယ်ချင်းတူဦးနဲ့တူဦးအပေါ်မှာချစ်ခင်ပြီးခွင့်လို့သိခင်ကြရမယ်။ဒါမှသာလင်ကလေးတို့ဘဝမှာပျော်ရွှင်မှုကိုရရှိမှာဖြစ်တယ်ကွ။အဲဒါကြောင့်ကိုယ့်ရဲ့မိတ်ဆွေတငယ်ချင်းတွေနဲ့အတူပျော်ရွှင်ချမ်းမြေ့စွာနေထိုင်သွားနိုင်ကြပါစေလို့မမခင်ကဆုမွန်ကောင်းတောင်းပေးလိုက်ရပါတယ်ကွ။ကလေးတို့အားလုံးရှင်လင်းချမ်းမြေ့ကြပါစေကွ။တ
ောတာရှင်များရှင်ယခုတင်ဆက်ခဲ့တဲ့ရင်သွေးလိမ္မာနားဆင်စရာပုံမြင်လက်ဆောင်ကဏ္ဍကိုကျမတို့မျှဝင့်ခြင်းအတန်မှာတင်ဆက်ပေးခဲ့ခြင်းဖြစ်ပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်။
ဗုဒ္ဓရှင်များရှင်။ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်။တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြက်များတဘာဝတရား၏ဆရာဝန်ရှိပါကျမ်းမာခြင်းနဲ့အသက်ရှိခြင်း၊သင်နဲ့သင်ကျမ်းမာရေးရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်။
တော်တာရှင်များခင်ဗျာ၊ဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39968 316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွင်းနေဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
AWR မျောလင့်ချင်းတန်ကိုအားပေးနေတယ်တော်တာရှင်များရှင်မျောလင့်ချင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 462 689ကိုဆက်သွယ်နိုင်ပါတယ်ရှင
် AWR မျောလင့်ချင်းတန်ကို Facebook နဲ့ဆက်သွယ်ချင်တယ်ဆိုရင်တော့ AWR ရန်ကုန် Facebook Page မှာဆက်သွယ်နိုင်ပါတယ်ခင်ဗျာအင်တာနက်ကနေမျော်လင့်ခြင်းအတန်ရေဒီယိုအစီအစဉ်တွေကိုနားထောင်ခြင်းနဲ့ဆိုရင်တော့ website လိပ်စာကတော့ www.awr.org ဖြစ်ပါတယ်ခင်ဗျာ
တောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျော်လင့်ခြင်းအတန်မြန်မာအစီအစဉ်များကိုအတန်လွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျော်လင့်ခြင်းအတန်ကိုနားတော်တာဆင်ခဲ့ကြတော့တောတာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုယ်စိတ်နှပြချမ်းမွှေးလန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ